တရုတ်နိုင်ငံရဲ့ကုတ်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်နိုင်ငံဘက်ကအခွင့်အရေးချမှုအသစ်တွေချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲအတွက်လာမယ့်သတင်းမှအတွင်းဝါရှင်တန်ကိုတရုတ်ဒုဝန်ကြီးချုပ်ယူဟီလာရောက်မဲ့အစီအစဉ်ပြက်ပြဲသွားပြီလို့ The Wall Street Journal ကဆိုပါတယ်။ဒုဝန်ကြီးချုပ်ရဲ့ခီးစဉ်မတိုင်ခင်လာရောက်မဲ့ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်တာပါ။အင်ပီရိုအဆင့်မြင့်အရာရှိတယောက်ကတော့တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲ80ကျင်းပနိုင်မယ့်နေလန်းတွေရှိမယ်ဆိုတာယုံကြည်ပါတယ်လို့တောက်ကြနေအစောပိုင်းမှာပြောပါတယ်။အငင်းပေါ်နေတဲ့ကုန်သွယ်ရေးကိစ္စကို80ဆောင်ရွက်နိုင်ဖို့တရုတ်တို့ကအတိတ်ပဲရှိတဲ့နေလန်းတွေနဲ့ဆွေးနွေးရေးစကားဝိုင်းကိုလာမရမယ်လို့တာဝန်ရှိသူတူကသတင်းထောက်တွေကိုအင်ပီရိုမှာပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ဘက်ကလည်းအဲ့ဒီသဘောထားတိုင်းရှိပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။တရုတ်ကုန်ပစ္စည်းတွေကိုအခွန်စည်းချက်မှုအသစ်တွေချမှတ်လိုက်ခြင်းအပြင်အမေရိကန်အတွက်အကျိုးရှိတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်လာဖို့တရုတ်ကိုတွန်းအားပေးရာရောက်စေမယ်လို့သမ္မတထရမ့်အစိုးရဘက်ကပြောဆိုထားတာပါ။အမေရိကန်တို့ရဲ့ညံ့တာပစ္စည်းမူပိုင်ခွင့်တွေကိုတိထက်ကောင်းမွန်တဲ့နေနဲ့အကာအကွယ်ပေးဖို့အပြင်အွန်လိုင်းကနေဖောက်ထွင်းခိုးယူတဲ့ကိစ္စကိုလည်းအဆုံးသတ်ဖို့တရုတ်နိုင်ငံကိုအမေရိကန်ဘက်ကတောင်းဆိုထားတာပါ။